မင်္ဂလာပါအခုတလောတော့ဆရာကြီးဟန်တာဝီဒီဥဝင်းတင်တဲ့ပတ်သက်တဲ့အတန်းတွေအတော်ကလေးညံသွားပါတယ်ဆရာရဲ့ဇာပနအခမ်းအနားမှာဘယ်သူမှမတိုက်မတွန်းရပဲပြည်သူတွေစီစီကားကားတိုက်တိုက်ဝုံဝုံဖြစ်ခဲ့တာကိုကြည့်ပြီးဆရာကိုပြည်သူတွေကဘလောက်ချစ်ဘလောက်တန်ဖိုးထားတယ်ဆိုတာပြောကြဆိုကြတဲ့တွေကြားရပါတယ်ပြည်သူတွေချစ်အောင်တန်ဖိုးထားအောင်ရေလို့တမင်မကြီးရွယ်ပဲဆရာပင်ကိုယ်တဘာဝအတိုင်းဆရာဘလို့နေထိုင်ချစ်ညံခဲ့ရဲဆိုတဲ့အချက်တွေကိုလည်းသုံးသပ်ပြောတဲ့တွေကြားရပါတယ်နောက်တော့သူကိုချစ်တဲ့ပြည်သူတွေအတွက်ဘလို့အမွေရထားခဲ့တယ်လေဆိုတဲ့အချက်ကိုလည်းဆွေးနွေးတန်တွေကြားရပြန်ပါတယ်ဒီအထဲမှာဆရာကိုခေါင်းမာသူပြောရဆိုရခက်သူဆိုပြီးမလို့သူတွေဝေဖန်တန်ကလည်းကပ်ပါလာပြန်ပါတယ်ဆရာရဲ့ခြေမာစကားလက်ဖြားကပြားမျက်နာဇလန်းဆိုတဲ့စာအုပ်ကိုဖတ်ကြည့်ပြီးဆရာရဲ့ပင်ကိုရုပ်ပုံလွှာကိုမြင်လာအောင်ကြည့်ဖို့အဲ့ဒီလိုဝေဖန်ကြသူများကိုတိုက်တွန်းချင်မိပါတယ်ရှင်။ချိန်မာစကားလက်ဖြားကပြမျက်နာဇလန်းစာအုပ်ကဆရာရဲ့အမှုပညာခရီးတစ်ခုကိုရေးဖွဲ့ထားတဲ့စာပါ။1990ကမြမယဉ်ကျေးမှုကစားအဖွဲ့လန်ဒန်နဲ့ယောမကိုကပြဖျော်ဖြေရေးခရီးထွက်တော့ပညာရေးဝန်ကြီးဌာနကကိုယ်စလဲအနေနဲ့ဆရာလိုက်သွားရတဲ့ခရီးကြောင်းမှာမြမအမှုပညာတန်ကင်းတမန်ကင်းခရီးလို့ဆိုသင့်ပါလိမ့်မယ်ဒီအမှုပညာခရီးဘယ်လိုများရှိပါလဲလန်ဒန်နဲ့ယောမပြည်သက်ကမြမအမှုပညာကိုဘယ်လိုသဘောထားပါလဲပြည်သူတွေကိုခရီးစဉ်အတွေ့အကြုံအစီရင်ခံဖို့ဆရာကတာဝန်ယူလိုက်ပါတယ်ဆရာအေဒီတာချုပ်လုပ်နေတဲ့မန္တလေးကဟန်တာဝတီသတင်းစာမှရောတခြားသတင်းစာတွေမှရောထည့်ဖို့စောင်းမားတွေရေးရေးပြီးပို့ပါတယ်ဒီစောင်းမားတွေကိုပြန်လည်စုပေါင်းထုတ်ဝေလိုက်တဲ့အခါမှာတော့ခြေမာစကားလက်ဖြားကပြားမျက်နာဇလန်းဖြစ်လာတာပါပဲတော်လန်ရေးကောင်စီအစိုးရလက်ထက်ပညာရေးဝန်ကြီးဌာနကိုစလဲအစိုးရပိုင်းဟန်တာဝတီသတင်းစာအေဒီတာချုပ်ကရေးတဲ့စောင်းမားတွေဆိုပေမဲ့အစိုးရအားပေါ်အရေးသားတွေနဲ့ကွာကြီးကွာလာပါတယ်အစိုးရအားပေါ်စာရီမှာတွေ့ရတဲ့အစိုးရကြိုက်လေးတန်းကိုတိုးတိုးတန်တန်မှမကြရပါဘူးကြောင်ကျိုးဆက်ဆက်ဆင်ခြင်မှုမရှိပဲကဘာမမြမဟိလို့အချောက်တိုက်ကြွေးကြော်တန်မျိုးကိုလည်းမကြရပါဘူးလေးစားကြည့်ညိုစရာတိတ်ခါကြီးလာတဲ့ဆရာအယုတ်အသွင်ထင်ဟပ်နေတဲ့စာလို့ဆိုလိုက်ချင်ပါတယ်ဆရာကအများသူငါဝေဖန်တန်ကိုတလေးတစားအမြင်နားဆွင့်နေတဲ့သူပါမြမယဉ်ကျေးမှုဆက်အဖွဲ့ကပြဖျော်ပြတဲ့အခါတိုင်းပြိတ္တရဲ့တုံ့ပြန်မှုကိုအကဲခတ်ပါတယ်ပိဋကစိတ်ရောကိုယ်ပါအားပေးရလားပိဋကများရင်ဘာကြောင့်ပိဋကနေရင်ဘာကြောင့်ပိဋကအားပေးရင်ဘာကြောင့်ပိဋကအားမပေးရင်ဘာကြောင့်စသဖြင့်အကြောင်းကိုလေးရှာတတ်ပါတယ်အထူးသဖြင့်ဆရာနားဆွင်တာကတော့ဒေတာကန်သတင်းစာရီရဲ့အတန်ပါပဲပွဲတွေကပြီးရနဲ့နောက်တနေ့သတင်းစာရီကဘာရေးသလဲဆိုတာဆရာအမောတကောကြည့်ခဲ့ပုံရပါတယ်လန်ဒန်မှာရောယောမမှာရောသတင်းစာအဆောင်ဆောင်ကပြောတဲ့မြန်မာအကအဖွဲ့နဲ့ပတ်သက်တဲ့အကြောင်းတွေကိုဆရာကသူစာအုပ်မှာတလေးတစားပြန်ဖော်ပြထားပါတယ်အဲ့ဒီလိုနားဆွင့်လို့ဝေဖန်တန်တွေအမျိုးမျိုးကြားရပါတယ်နှစ်သက်ဝမ်းပျောက်စရာတွေလည်းပါရဲ့မလိုလားစရာစိတ်အားငယ်စရာတွေလည်းပါရဲ့မြမအကတွေကအလွန်မြိုင်နေသွက်လက်တဲ့ဆွေးမဲ့စရာကောင်းနေစိတ်လန်းဆန်းချီနူးစရာကောင်းနေစသဖြင့်ဝေဖန်သူတွေအများပြပါဒီကြားတဲ့ကပဲဇက်ကြောကရှေးတဲ့ကာကြိုးကွက်ကွက်တွေကထက်တဲ့ဆိုင်းတန်ကစူးစူးညံ့ညံ့နိုင်လုံးနဲ့စတဲ့ဝေဖန်သူတွေလည်းရှိတာပါပဲဘလို့ပဲဝေဖန်ဝေဖန်ဆရာကတော့ဝေဖန်တန်တွေကြားရလေးဝမ်းမြောက်လေးပါပဲကိုပွဲကိုကြည့်ပြီးအေးမလုတ်အေးမလုတ်လုံနေကြတာနဲ့စာရင်အစိုးအကောင်ဝေဖန်ပြောဆိုတန်ကတန်ဖိုးအများကြီးရှိတယ်မဟုတ်ပါလားဝေဖန်တန်တွေကိုဆရာကပြန်ပြီးစစ်စစ်သုံးသပ်ပါတယ်စစ်စစ်သုံးသပ်နိုင်အောင်ကလည်းဆရာကပွဲကနေပြီးဆိုပြည့်တက်ကိုအကဲခတ်လိုက်ကပြနေတဲ့ကိုအဖွဲ့ကိုကြည့်လိုက်နဲ့အမဲသတိကတ်နေတာကိုဒီလိုနှစ်ဖက်လုံးကိုစစ်စစ်ဆက်ဆက်ကြည့်ထားတော့ဝေဖန်တန်တွေကိုပြန်လေသုံးသပ်တဲ့အခါပိုးပြီးတမတမက်ကြလာတာပေါ့သူများဝေဖန်တန်ကိုလည်းနားဆွင့်ကိုကိုကိုလည်းသုံးသက်တတ်တဲ့ဆရာပါဝေဖန်တန်တွေကိုစစ်စစ်ပြီးကို့အဖြစ်ကိုထောက်ပြထားစီအောင်တော့လက်ခံနိုင်လောက်တဲ့ဝေဖန်စကားတွေကိုအကြည့်အသာခံယူပါတယ်ခီးစင်နဲ့ပတ်သက်လို့ဆရာချုံကုံစဉ်းစားတဲ့အခါဆရာရဲ့ဝေဖန်ရေးကိုတန်မိုးထားတဲ့ဆရာစရိတ်ကထင်ရှားလာပါတယ်ပေးသက်ရဲ့အားပေးမှုသင်္ဆာသမားတွေရဲ့အကောင်းမြင်နာများမှုတွေကိုကြည့်ရင်ဒီခီးကအောင်မြင်တဲ့ခီးလို့ဆရာယူဆပါတယ်ဒါပေမဲ့အောင်မြင်မှုမှာရင်းမှုနေဖို့မဟုတ်တဲ့အကြောင်း ဟောဒီလူဆိုပါတယ်။တောင်ရင်တင်းတိမ်ပြီးစမြုပ်ပြန်နေရမည်အောင်မြင်မှုမဟုတ်ပါ။ထို့ကြောင့်ကျွန်တော်တို့ကိုကိုကိုဝေဖန်ကြရပါဦးမည်။အမားရှာပြီးအမှန်ပြင်ရပါဦးမည်။အညံ့နှုတ်ပြီးအကောင်းထုတ်ရပါဦးမည်။ကိုယ်အကြိုက်နှင့်ပြိတ်သက်အကြိုက်ညှိရပါဦးမည်။မြမာကြိုက်နှင့်ကဘာကြိုက်ချိန်ထိုးရပါဦးမည်။ရဲ့အဲ့ဒီလိုဆင်ခြင်ပါတယ်ဝေဖန်တန်တွေကြားပြီးရဲ့အခါတိုင်းဝေဖန်တဲ့အတန်ရဲ့ကို့ပကတိအခြေအနေကိုသုံးသပ်မိတာရဲ့ချိန်ထိုးစဉ်းစားတာဟာဆရာရဲ့အလေးချင်ပါရှင်ဒီလိုနှစ်ဖက်မြစဉ်းစားချင်ငြိမ်တတ်တဲ့ဆရာကိုခေါင်းမာတယ်ညှိနှိုင်းဖို့ခက်တယ်လို့ဆွတ်ဆွတ်ဆွဲဆွဲဆိုတာကြတော့ထပ်ဆင့်စဉ်းစားစရာပေါ်လာပါတယ်ဆရာဘယ်သူတွေကိုများခေါင်းမာခဲ့ပါလဲဘယ်သူတွေအတွက်များညှိနှိုင်းဖို့ခက်ခဲ့ပါလဲဆိုခဲ့ပါပြီဝေဖန်ရေးကိုဆရာကအလေးနဲ့ထားကြိုးစိုးတတ်တဲ့အကြောင်းဆိုခဲ့ပါပြီကြိုးစိုးတယ်ဆိုပေမဲ့တစ်ဖက်စကားတိုင်းကိုမစစ်မစေးမတုံးမသက်မချင့်မချင်းလက်ခံတာမျိုးတော့ဘယ်ဟုတ်နိုင်ပါမလဲတစ်ဖက်စကားတစ်ဖက်အဆိုမှနိုင်ငံနဲ့ပြည်သူအကျိုးပါမယ်ဆိုရင်တော့ဆရာထုံးစံအတိုင်းအကြည်သာလက်ခံပါပါနိုင်ငံနဲ့ပြည်သူအကျိုးရုံးမဲ့စကားမျိုးအဆိုမျိုးဆိုရင်တော့ခါခါတီးတီးညှင်းဆိုမှအမှန်ပါပဲခေါင်းမာမှညှိနှိုင်းလို့မရမှအမှန်ပါပဲဒီလိုခေါင်းမာတာမျိုးကိုတော့ခေါင်းသောခေါင်းမာခြင်းလို့ဆိုသည်မေယူဆကြောင်းပါရှင်စပင်းမြင့်ပြီးလူမျိုးတင်ပါစေ